ဒုတိယကမ္ဘာစစ်ကာလအတွင်းမြန်မာနိုင်ငံထဲကြဆုံပျောက်ဆုံးသွားတဲ့အမေရိကန်စစ်သည်များရဲ့ဖြစ်နိုင်ခြေလူသားရုပ်ကြွင်းတွေကိုမန္တလေးလေးစိတ်မှာဒီကနေ့ကွန်ပျူခန်းနာနဲ့အမေရိကန်ပြည်ထောင်စုစီပြန်လည်ပို့ဆောင်လိုက်ပါတယ်2019ခုနှစ်တုန်းကတချိန်ဖြစ်နိုင်ခြေရုပ်ကြွင်းတွေကိုအမေရိကန်ပြည်ထောင်စုစီပို့ဆောင်ခဲ့ပြီးတော့မြန်မာနိုင်ငံသားတွေရဲ့ကျေးဇူးကြောင့်လို့အခုပို့ဆောင်တာဟာဒုတိယအကြိမ်ပို့ဆောင်တာဖြစ်ပို့ဆောင်နိုင်တာဖြစ်တယ်လို့အမေရိကန်တန်ယုံတာဝန်ရှိသူကပြောပါတယ်အမေရိကန်စစ်သည်ရုပ်ကြွင်းပြန်လည်ပို့ဆောင်တဲ့ဂုံပြူအခမ်းအနားအကြောင်းကိုစီသူပြောပြမှာပါရှင်
အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအောက်ကစစ်ကြွင်းရှာဖွေမှတ်တမ်းတင်ရေးအေဂျင်စီ DPAA ရဲ့အစီအစဉ်ကတဆင့်စကိုင်းတိုင်းဒေသကြီးဆာလင်ဂျီဒေသတဝိုက်ကရှာဖွေတွေ့ရှိခဲ့တဲ့ဒုတိယကမ္ဘာစစ်အတွင်းကြဆုံပျောက်ဆုံကျန်ရစ်ခဲ့တဲ့အမေရိကန်စစ်သည်တွေရဲ့ဖြစ်နိုင်ခြေရှိတဲ့လူသားရုပ်ကြွင်းတွေကိုအမေရိကန်ပြည်ထောင်စုကဒီနေ့ပြန်ပြီးတော့တည်ယူပို့ဆောင်တာပါအခုလိုပြန်လည်တည်ယူပို့ဆောင်တဲ့ဖြစ်နိုင်ခြေရှိတဲ့လူသားရုပ်ကြွင်းတွေဟာ1944ဖေဖော်ဝါရီလတုန်းကမြန်မာနိုင်ငံထဲပြန်တန်းခဲ့တဲ့B25G လေရင်ပန်ပေါ်မှာလိုက်ပါလာသူ9ယောက်ရဲ့ရုပ်ကြွင်းလို့ယူဆတာကြောင့်အခုလိုတည်ယူရတာလို့ DPAA ရဲ့ရှာဖွေရေးကျွမ်းကျင်သူဒေါက်တာအလက်ဇန်ဒားဘီယာကအခုလိုပြောပါတယ
် From a location where we know that an American aircraft
ဒုတိယကဘာစစ်တုံးကလေရင်ပြတ်ကျသွားတဲ့နေရာကိုမူတည်ပြီးရှာဖွေထားတာပါလေရင်ပြန်ပြတ်ကျသွားတော့အထောက်အထားဓာတ်ပုံတချို့ကိုကျွန်တော်တို့ရထားပါတယ်ရုပ်ကျွင်းတွေကနေလေရင်အစိတ်ပိုင်းတချို့နဲ့တွေ့ရှိထားတာဆိုတော့ဒါတွေကအမေရိကန်စစ်သားတွေရဲ့ရုပ်ကျွင်းဖြစ်လိမ့်မယ်ဆိုတာကျွန်တော်တို့ယုံကြည်ပါတယ်
။ခုရုပ်ကျွင်းကိုမြည်သူမြည်ဝါမြည်သည့်အရာဖြစ်ကြောင်းကိုအမေရိကန်ပြည်ထောင်စုဟာဝိုင်မှာရှိတဲ့ DPAA ဓာတ်ခွဲခန်းမှာဆက်ပြီးတော့ရှာဖွေဖော်ထုတ်သွားမှာဖြစ်ပါတယ်။ဖြစ်နိုင်ခြေရုပ်ကျွင်းပြန်လည်ပို့ဆောင်ရေးကို2019ခုနှစ်မှာပထမအကြိမ်ပြုလုပ်ခဲ့ပြီးတော့အဲဒီတုန်းကတည်ယူပို့ဆောင်ခဲ့တဲ့အရေးစုတွေဟာမြည်သည့်စစ်သည်ဖြစ်တယ်ဆိုတာကိုတော့ DPAA ဓာတ်ခွဲခန်းကအခုထိတည်ပြုလို့မရသေးပါဘူး။အခုရှာဖွေမှုကိုစကိုင်းတိုင်းဒေသမှာလွန်ခဲ့တဲ့နှစ်တွေကတည်းကစတင်ခဲ့တာလို့အစီအစဉ်ရဲ့အဖွဲ့ခေါင်းဆောင်ကပ္ပတိန်မက်တ်မော့စကတ်ကသတင်းတောက်တွေကိုပြောပါတယ
် DPA decided a long time ago to
အရင်လဲရှာဖွေမှုတွေလုပ်ခဲ့ဘူးပါတယ်အခုရှာဖွေမှုကို DPA ကကာလအတော်ကြာကတည်းကပြင်ဆင်နေခဲ့တာပါနိုင်ငံညီနိုင်မှုတွေပြီးတဲ့လွန်ခဲ့တဲ့နှစ်နှစ်ကမှစတင်နိုင်ခဲ့တာပါ
DPAA အနေနဲ့မြန်မာနိုင်ငံမှာ2003-2004မှာရှာဖွေရေးအစီအစဉ်3ချိန်နဲ့2013-2020အတွင်းမှာရှာဖွေရေး6ချိန်ပြုလုပ်ခဲ့ပါတယ်မြန်မာနိုင်ငံတွင်းမှာအမေရိကန်ကြဆုံပျောက်ဆုံစစ်သည်23ယောက်ရဲ့ရုပ်ကြွင်းတွေကိုအတည်ပြုရှာဖွေနိုင်ခဲ့ပြီးတော့စစ်သည်905ယောက်ကျန်ရစ်ပျောက်ဆုံနေသေးတယ်လို့ DPAA ကထုတ်ပြန်ထားပါတယ်။ဒုတိယကမ္ဘာစစ်အပအဝင်စစ်ပွဲတွေကြောင့်အမေရိကန်နိုင်ငံပြင်ပကြဆုံပျောက်ဆုံအမေရိကန်စစ်သည် 12,000 ကျော်ရှိတယ်လို့ DPAA ရဲ့ချက်လက်တွေမှာဖော်ပြထားပါတယ်။ကြဆုံပျောက်ဆုံစစ်သည်တွေကိုရှာဖွေရမှာမြန်မာနိုင်ငံအပြင်ဒုတိယကမ္ဘာစစ်အတွင်းစစ်မြေပြင်ဖြစ်ခဲ့တဲ့အိန္ဒိယ၊လာအိုဂျမ်ဘောဒီးယား၊ဖိလစ်ပိုင်နိုင်ငံတွေမှာလည်းပြန်လည်ရှာဖွေရေးအစီအစဉ်တွေကိုလုပ်နေပါတယ်။ဒါအပြင် 1950-53 ကိုရီးယားစစ်ပွဲနဲ့ 1985 ဗီယက်နမ်စစ်ပီးကာလသက်ဆိုင်ရာနိုင်ငံတွေမှာကြဆုံပျောက်ဆုံခဲ့ကြတဲ့အမေရိကန်စစ်သည်တွေကိုပြန်လည်ရှာဖွေဖော်ထုတ်ပြီးတော့သက်ဆိုင်ရာမိသားစုနဲ့နိုင်ငံတော်ထံကိုပြန်လည်အနိုင်ရေးအစီအစဉ်တွေဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ